ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNLA တအန်းတက်ကြာဒီကနေ့တိုက်ပွဲနဲ့နေရာဆက်ဖြစ်နေပြီးတော့ TNLA ကစစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်းပြောသလို MMDA ကိုကန်တက်ကတော့လောက်ကန်မြို့အနီးကအရေးပါတဲ့စစ်ကောင်စီအခြေစိုက်စခန်းကုန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ကနောက်ဆုံးအခြေအနေကိုတော့ကိုဝင်းခမ်းမောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တအောင် TNLA ကိုကန် MNDA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မှာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးဟာ42ရက်တိုင်ကြာမြင့်လာတဲ့အထိစစ်ရှင်ရော့ကျသွားတာမရှိပဲဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ကြောင်မဲမြို့နယ်နဲ့မိုးကုတ်မြို့နယ်အဆက်တနေရာနဲ့နမ်ခန်းမြို့တနေရာစုစုပေါင်း2နေရာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုပြောပါတယ်
ဟုတ်ကဲ့ဒီနေ့ကလေမိုင်းလုံးဘက်ကလေကြီးတွေမှာတိုက်ပွဲတနေရာဖြစ်တယ်ဒီကြောင်မင်းနဲ့မိုးကုတ်နဲ့ဆက်အလုပ်ဖြစ်မှာနမ်ခမ်းစခန်းတည်းကုန်းပေါ့စခန်းတည်းပဲတိုက်ပွဲဆက်ဖြစ်တာရှိပါလေအဲ့ဒီနေရာပဲတည်နေလာသေးတယ
်ဒီလ9ရက်နေ့ကတော့စစ်ကောင်စီရဲ့နမ်ခမ်းမြို့နယ်မိုင်းဝီတက်စခန်းနဲ့ကြောင်မင်းမြို့နယ်မိုင်းလုံးတက်စခန်းတို့ကိုသိမ်းယူခဲ့ကြောင်းလဲ TNLA ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မိုင်းနီမှာတော့နမ်ခမ်းမြို့နယ်ကမန်ဝီစခန်းကဒီနေ့နေ့ည7နာရီခွဲလောက်ဒေစီယာမီတာရှိတယ်နောက်တနေ့ကတော့မိုင်းလုံးပေါ့ကျောင်းမဲမြို့နယ်အထက်ကဒီမိုင်းလုံးမြို့နယ်ခွဲမှာရှိတဲ့စခန်းတစ်ခုဒေစီယာမီတာရှိတယ်စခန်းတစ်ခုလုံးကတော့ဒီကျောင်း80 60မမစိန်ပြောင်းနေတဲ့လက်နေငယ်ဒေစီယာမီတာရှိတယ်ဒီမိုင်းဝီစခန်းမှာတော့10လက်လောက်ရှိတယ်မိုင်းလုံးဘက်မှာတော့73လက်လောက်ရှိတယ်။ကျန်တဲ့ခေယံရိခာရဲ့လက်မှန်ပါပေါ့စီတုံးတောင်ရှိတယ
်။ဒီကနေ့ဖြစ်ပွားနေတဲ့စကန်းတစ်ကုံတိုက်ပွဲဟာနိုဝင်ဘာ9ရက်နေ့ကနန်းခမ်းမြို့မြို့လေကျောင်းကို TNLA ကတည်ယူခြင်းကစလို့နေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာအခုဆိုရင်တလားတိတိကြာမြင့်လာပြီးဖြစ်ပါတယ်။မနေ့ကလည်းစကန်းတစ်ကုံမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကတနေ့တည်းမှာလေကျောင်းကနေ22ကြိမ်တိုက်ခိုက်ခဲ့ကြောင်း TNLA သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ညတကောင်ချိန်လောက်မှာတော့လေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်နမ်ခမ်းနဲ့မိုင်းဝီချားမှာရှိတဲ့ဟိုးနာရွာမှာကလေး2ဦးအပါအဝင်လူ5ဦးသေဆုံးခဲ့ကြောင်းဒေသတွင်းလူခွေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ TWO တအောင်းအမျိုးသမီးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ
်မနေ့ည7နာရီမိုင်းဝီနဲ့နမ်ခမ်းကြားကဘောနောင်းဆောင်ကအုပ်စုတွေကဟိုးနာရွာမှာဘောနောင်းနမ်ခမ်းမှာတော့ဟိုးနာရွာနဲ့ရွာရှိတယ်ဘောတမက်ကြီးအောက်ခက်ကရွာဘောနောင်းမင်းညာကအင်းကြီးနေပြတာအဲ့ဒီတဲ့ချိန်မှာသူတို့နေတဲ့အိမ်ကိုတကယ်ကြာတော့တယ်ပေါ့နော်အဲ့တော့မှကလေးနှစ်ယောက်ပါတယ်ပြီးရင်ဒီသူတို့ရဲ့အမိပါတယ်ပြီးရင်ဒီယောက်သားလေးတစ်ယောက်ပါတယ်ပြီးရင်ဒီရှင်ပါတယ်ပေါ့နော်ငါးယောက်စလုံးဆုံးသွားတယ်ပေါ့နော
်အဲ့ဒီလေရင်ကပဲနမ်ခမ်းမြို့ရှေ့ဘက်ဟိုခါအုပ်စုပန်နောရွာမှာလဲဘုံကျဲချတာကြောင့်နေခုနှစ်လုံးထိခိုက်ပျက်စီးခဲ့ကြအောင်ဆက်ပြောပါတယ် TWO ကကောက်ယူရရှိတဲ့စရိတ်အရာထိခိုက်သေးဆုံးသူစုစုပေါင်း293ရှိကြောင်းနဲ့အဲ့ဒီထဲမှာသေဆုံးသူကလေး20အပါအဝင်103ဦးရှိနေပြီလို့ TWO တာဝန်ရှိသူကပြောပါတယ
်။ဒီနှစ်ပါဝင်ဆိုရင်တော့ဒီကျမတို့ဒီစစ်ကူဝါရထားတဲ့ဟာဆိုရင်တော့စုစုပေါင်း193ဦးရှိသွားပြီပေါ့နော်။အဲ့ထဲမှာဆိုရင်တော့ဒီအသက်ဆုံးရှုံးသွားတာကတော့193ဦးရှိနေရှင်။ဒီထိခိုက်ဒဏ်ရာရတာတော့340ပေါ့နော်။ဒီတော့နာတော့ဒီကလေးတက်တက်ပဲဆင်းတော့ဒီမစိဦးရှိသွားပြီပေါ့နော်ဆိုတော့ဒီနေ့ဒီသမားခဏရနေပြီပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူး UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်အဖွဲ့ကတစ်တုံညာနှစ်ခုစစ်စင်စတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနေရာစုခွာတင်းရှောင်နေသူ8000ကျော်ခန့်ရှိကြောင်းဖော်ပြထားပါတယ်ဒီဇင်ဘာ9ရက်နေ့မှာပဲ MNDA ကိုကတ်တက်ဟာလောက်ကင်မြို့တောင်ဘက်ကစီးရရချက်ချာကြတဲ့တာရင်တောင်စစ်ကောင်စီတပ်စခန်းကိုသိမ်းယူခဲ့ကြအောင်ထုတ်ပြန်ထားပါတယ်။တာရင်တောင်ဟာလောက်ကင်ခြေဆိုင်ဒေသကိုကဲအေးစစ်ဌာနချုပ်ဒါကာဆာနဲ့နှစ်မိုင်အကွာလောက်မှာရှိပြီးလောက်ကင်မြို့ကိုပေါ်စီးကစိုးမိုးတဲ့နေရာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လက်ရှိလောက်ကင်ဒေသရဲ့အခြေအနေကိုမေးမြန်းဖို့အတွက် MNDA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသမှာနမ်ခမ်းနဲ့လောက်ကင်မြို့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားကြောင်းဒီလ6ရက်နေ့ကသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ဖော်ပြထားတာတော့မရှိပါဘူးခင်ဗျာ။